မြန်မာပြည်ကကျောက်ဆိုင်လုပ်ငန်းကို Global Witness အဖွဲ့ကအသေးစားလေးလာစုံစမ်းပြီးစာရန်းကိုရေးလာတာနှစ်တော်ကြာနေပါပြီ။ကျောက်ဆိုင်လုပ်ငန်းကိုနိုင်ငံတော်ပြုဝဲချက်အဖြစ်သတ်မှတ်ပြီးကိုဂျိုးရှာဘုံကိုဖော်ပြတဲ့အစီရင်ခံစာ2015မှာထုတ်ဝေတဲ့အချိန်ကစပြီးကျောက်ဆိုင်အကြောင်းပြောရင် Global Witness သုတေသနပါပါပြည်စုံတယ်လို့ဖြစ်နေပါတယ်။2019မှာကျောက်ဆိုင်ဗိုလ်ချုပ်ကြီးများဆိုတဲ့စာရန်းကိုထုတ်ဝေပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လမှာတော့ Gate and Conflict ကျောက်ဆိုင်ရဲ့ပရိသတ်ခတ်ဆိုတဲ့စာရန်းကိုထုတ်ဝေလိုက်ပါတယ်။ကျောက်ဆိုင်ကရန်ကုန်ဝင်ရနေတဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတပ်မတော်ကရှေ့ဆုံးကပါဝင်ပြီး KIA, KIO, ကချင်တပ်ဖွဲ့ ၊ဝတ်တပ်ဖွဲ့ MND, ကိုကန်တပ်ဖွဲ့ A, ရခိုင်တပ်တော်နေကြောက်ဆောင်တပ်နဲ့ပြည်သူ့စစ်အချို့လဲအနည်းနဲ့အများပါဝင်တယ်လို့ဆိုပါတယ်။ဦးသိန်းစင်အစိုးရနဲ့ NLD အစိုးရလက်ထက်မှာပြုပြင်ရေးလုပ်ဖို့ကြိုးစားပေမဲ့ကျောက်သိန်းကန္တကိုဒီလက်နက်ကင်အဖွဲ့တွေကပဲကြီးစိုးတယ်လို့ဆိုပါတယ်။2016မှာ NLD အစိုးရကကျောက်သိန်းတိုင်းစင်သည့်ရဆိုင်လက်ချင်ကစပြီးနားလည်မှုနဲ့ကျောက်သိန်းထွက်ယူတာဟာစစ်ကောင်စီလက်ထက်မှာပိုပြီးဆိုးွားလာပါတယ
်။မြေပြင်မှာစစ်ခင်းနေတဲ့လက်နက်ကင်တွေဟာကျောက်သိန်းလုပ်ငန်းမှာတော့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။ကျောက်သိမ်းမြေမှာငွေကြေးရှာဖွေရေးဟာအလုံးရဲ့ရည်မှန်းချက်ဖြစ်လာပါတယ်။တက်မရော KIA ဝါတက်ဖွဲ့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာတရုတ်ပြည်ကိုကျောက်သိမ်းမှောင်ကိုတင်ပို့ရမှာပူးပေါင်းဆောင်ရွက်တာတွေ့ရှိရတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ဒေါ်လာတန်ပေါင်းထောင်ချီတဲ့လုပ်ငန်းဖြစ်လို့တက်မရော်နဲ့ KIA ဟာဖားကန့်နေမြေမှာငင်းငန်းစွာရှင်တွဲနေထိုင်ကြတယ်လို့ဆိုပါတယ်။တက်မရော်ရဲ့ဖားကန့်အခြေစိုက်တက်မ101တက်မမှုနဲ့KIA တိုင်ရင်း6ရဲ့တပ်မှုဟာဓာတ်ရိုက်ဖုံးအဆက်အသွယ်လုပ်နိုင်ပြီးကျောက်စင်းကိစ္စတွေကိုညှိနှိုင်းကြတယ်လို့ဆိုပါတယ် UWSA ဝါတက်ဖွဲ့ရဲ့ကုမ္ပဏီတွေနဲ့ KIA တိုင်ရင်း6ဆက်ဆံရေးကောင်းမွန်နေတာကိုဒေသခံကချင်တွေကတော့မကြေမနက်ဖြစ်ကြတယ်လို့ဖော်ပြထားပါတယ
်ကျောက်စင်းလုပ်ငန်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး KIA နဲ့ဆက်သွယ်နေရတဲ့အခါမှာ KIA ဟာတပ်မတော်နဲ့ရောဝါတက်ဖွဲ့နဲ့ရောပူပေါင်းဆောင်ရွက်မှုမရှိဘူးလို့ဖြေပါတယ်။ KIA တိုင်ရင်း6နဲ့တက်မတော်တက်မ101အကြားမှာဓာတ်ရိုက်ဆက်သွယ်မှုမရှိဘူးလို့လည်း KIA ကိုယ်စားလှယ်ကဆိုပါတယ်။ဝါတက်ဖွဲ့ကလည်း KIA နဲ့အကျိုးတူစီးပွားလုပ်တာမရှိဘူးလို့ဆိုပါတယ်။တက်မတော်ကိုယ်စားလှယ်ကတော့ Global Witness ရဲ့ဆွဆွဲချက်ကိုတုံ့ပြန်မှုမရှိပါဘူး။ဒါပေမဲ့ကျောက်သိန်းလုံကမှာအဓိကအကျိုးခံစားရသူဟာဒေသခံတက်မတော်တက်မှုတွေမြောက်ပိုင်းတိုင်းစစ်ဌာနချုပ်အစိုးရအရာရှိရဲတပ်ဖွဲ့လက်နက်ကိုင်တပ်ဖွဲ့နဲ့ဒေသခံလောပန်းတွေဖြစ်တယ်လို့ဆိုပါတယ
်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတပြည်လုံးမှာပေါ်ပေါက်လာတဲ့ຫນွေဦးတော်လှန်ရေးအရှင်အဟွန်ဟာကြောက်စိမ့်မြေအထိရောက်လာပါတယ်1990ပြည်လုံးကလေးကဖားကန့်ကိုထိန်းချုပ်လာခဲ့တဲ့တပ်မတော်ဟာ KIA ကပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းတာကိုရင်ဆိုင်လာရွယ်ရှိပါတယ်ဖားကန့်ဒေသနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြန်ဖြစ်လာပါတယ်နေဆက်ကစခန်းကြီး KIA လက်ထက်ပြန်ရောက်သွားပါတယ်။ဆရာနာသိင်းရင်အစားပြီးကြောက်စင်းထုတ်လို့မှုနှေးကွေးလာတယ်လို့ဆိုပါတယ်။ဒါပေမဲ့ကြောက်စင်းဟာ KIA ရဲ့အကြီးအမားဆုံးဝင်ငွေဖြစ်နေသေးပါ။ပြင်းနဲ့တစ်လုပ်ငန်းကလည်းရန်ပုံငွေရရှိနေပါတယ်။ KIA ကကြောက်စင်းဝင်ငွေနဲ့အသုံးစရိတ်ကိုထုတ်ပြန်တာမျိုးမရှိပေမဲ့လိုင်ဇာနဲ့မိုင်ချန်ရန်ကဒုက္ခသည်တွေကိုစောင့်ရှောက်ရမှာအသုံးပြုတယ်လို့ဆိုပါတယ်။
ကျောက်စင်းရံပုံငွေကြောင့်နေချင်းကြချင်းကြီးထွားလာတဲ့ရခိုင်တပ်ဖွဲ့ဟာကချင်းပြည်နယ်မှာဝေဖွားလိုက်တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါလေ။ KA ဌာနချုပ်ရှိတဲ့လိုင်ဇာမှာစခန်းဖွင့်ခွင့်ပေးပြီးရခိုင်လူငယ်တွေကိုစစ်တင်တန်းပို့ချပါလေ။2009မှာရခိုင်တပ်ကိုတည်ဆောက်လာမှု2017မှာတပ်မတော်နဲ့စစ်ပြန်ဖြစ်တဲ့အခါအေးရခိုင်တပ်ဟာ KIA ကိုကူညီနေပါပြီ။ကျောက်စိမ့်ကုံတွေရေးပါပွင့်စားလုပ်ပြီးကျောက်ကုံတွေတွေကိုအခွန်ကောက်တဲ့မီးနဲ့ရခိုင်တပ်ကရံပုံငွေရှာတယ်လို့ဆိုပါတယ်။နိုင်ငံခြားမှာအလုပ်လုပ်နေတဲ့ရခိုင်တွေကလည်းအေးအေးကိုထောက်ပံ့ကြပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကတော့ဥဖုံချားရှင်လက်ထက်ကလေးကခမ်းတီးကျောက်စိမ့်နယ်မြေမှာကုမ္ပဏီတည်ထောင်ခွင့်ရခဲ့တယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ကျောက်စိမ့်ဝင်ဝင်နဲ့လက်နက်ကင်တပ်ဖွဲ့တွေကဆက်ဆက်နေတာမို့စစ်ကောင်စီနဲ့ KIA တို့ရဲ့ပဋိပက္ခဟာဘာကဒေသမှာလက်ခဲတင်းအခြေအနေကိုအများကြီးပြောင်းလဲစေနိုင်တယ်လို့ Global Witness ကတုံ့ပြန်ထားပါတယ်။လောလောဆယ်မှာတော့တိုက်ပွဲတွေရှိနေပြီမဲ့ကျောက်စင်းတူဖော်မှုကတော့ရက်ဆိုင်သွားလို့နေရာကြောင်း င်ပြလိုက်ရပါတယ်ခင်ဗျာ။